မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တရရဲ့2019ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆင်ရေးအောက်လုပ်တော့မှာနိုင်ငံခြားရေးဌာနကယူကရိန်းရဲ့ချက်ချင်းတွေဒီနေ့ထွက်ဆိုအစီအစဉ်ထားပါတယ်။မြန်မာနိုင်ငံပါဝင်ရှိတော်ရှယ်နိုင်ငံများတင်အာဆီယံနဲ့ရှေ့ဟာရှာထက်သိညီလာခံတွေရှစ်သင်းပါတီထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစင်းနိုင်ကိုယ်စားလှယ်ဖွဲ့စီလုပ်ဖို့အစီအစဉ်ထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမျက်မှောင်နဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းတော်တွေမှာတော့ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတိကျကြောင်မိသွေးဆဲရုံကိုပြည်နယ်အစိုးရကမကြာခင်ကပဲ၃နှစ်တန်းထပ်တိုးပေးလိုက်တဲ့အတွက်ဒေသခံအင်အား1000ကျော်ဒီကနေ့ဆန္ဒဖော်ထုတ်ကန့်ကွက်လိုက်ပါတယ်
ဒီဥစ္စာကလေ၃နှစ်တန်းတိုးနေတယ်ပေါ့နော်လက်တွေ့ဝန်ကြီးဌာနကဆိုတယ်ဥပဥပဒေလေးရဲ့တုံ့လုံမှုရရတယ်
တီချီချီရအုပ်စုဒေသခံဆိုင်တူပြောသွားတာပါသတင်းပြည်စုံကိုတော့နောက်ပိုင်းမှနားဆင်ရမှာပဲဒီသတင်းလွန်နဲ့အတူထိုင်းမြန်မာချစ်ချည်ရေးတရားအမှတ်2ကိုဒီကနေ့မနေ့ကဖွင့်လိုက်တဲ့အကြောင်းစီးရီးယားကရေနံတွင်းတွေကိုကာကွယ်ဖို့အတွက်သမ္မတထရမ့်ကအမေရိကန်တပ်တွေဆစ်လွတ်လိုက်တဲ့အကြောင်းစားတဲ့စိတ်ဝင်စားစရာသတင်းလွန်တွေကိုနားဆင်ရပါမယ်ဒီလိုသတင်းလွန်တွေမတိုင်ခင်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြင့်မွန်တို့ကပြောပြပေးပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာနိုင်ငံရေးဌာနကယူကရိန်းရဲ့ချွင်းချင်းတွေကိုဒီကနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။သမ္မတထရန့်ကနိုင်ငံရေးပြင်ပထေပေါ်စုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တဲ့ပေါ်အလွန်အမင်းစိုးရိမ်တဲ့အတွက်အထက်တာဝန်ရှိသူတွေကိုအသိပေးခဲ့တဲ့အကြောင်းအင်ဂျီရောမျိုးသားလူညွန့်ရေးဝင်တဲ့အမေရိကန်ဆေးရရှိသူကလွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့ပြီးနောက်တစ်ရက်မှာပဲနိုင်ငံရေးဌာနတာဝန်ရှိသူတွေကိုကျမ်းစာစစ်ဆေးမှာပါ။ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာကိုရန်ရှိနေတဲ့ကြောင်းလဲဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ကကျန်းနာပွဲတွင်အောက်လွှတ်တော်ကော်မတီတွေကိုပြောခဲ့ပါရဲ့တယ်လီဖုန်းစကားပြောချိန်မှာအမေရိကန်နိုင်ငံသားတစ်ယောက်ကိုစုံစမ်းမှုပြပအစိုးရတစ်ခုကိုတောင်းဆိုတာမျိုးဟာမသင့်တော်ဘူးလို့ယူဆခဲ့တယ်လို့ယူကရိန်းနိုင်ငံကိုအမေရိကန်ကအားပေးကူညီနေတဲ့ကိစ္စတွေမှာရှုပ်ထွေးမှုတွေဖြစ်လာမှာကိုစိုးရိမ်မိတဲ့ကြောင်းလဲထွက်ဆိုသွားတာပါပြည်ရဲ2016အမေရိကန်သမ္မတယူကောက်ပွဲမှာဒီမိုကရက်ပါတီအတွက်ယူကရိန်းကကျောင်းဝင်ကူညီခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့သူသမ္မတအောင်လည်းဖြစ်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရှင်းပြနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဂျိုးဘိုင်ဒန်နဲ့ယူကရိန်းတန်းဝင်ကော်မတီတစ်ခုအတွက်အလွတ်လုပ်ပေးနေတဲ့တားဖြစ်သူတွေကိုအားရလိုက်စားမှုဆွဆွဲချက်နဲ့စုံစမ်းမှုယူကရိန်းသမ္မတနဲ့ဖုံးပြတဲ့အချိန်မှာသမ္မတထရန့်ကပြောဆိုခဲ့တဲ့အတွက်အရေးယူနိုင်ရေးအတက်ကဒီမိုကရက်တီကကြိုးပမ်းလာကြတာလည်းဖြစ်ပါရဲ့
ပထမကမ္ဘာစစ်ပွဲအတွင်းတူရကီအော်တိုမန်တပ်တွေအာမေးနီးယားလူမျိုးတွေပေါ်တပ်ဖြတ်မှုဟာလူမျိုးရောတပ်ဖြတ်မှုမြောက်တယ်လို့အတိအမှတ်ပြတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်မှာတူရကီကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဥပဒေကြမ်းကိုအောက်လွှတ်တော်မှအင်္ဂါနေ့ကအတည်ပြုခဲ့ပြီးတဲ့နောက်တူရကီဆိုင်ရာအမေရိကန်တပ်အမတ်ကြီးဒေးဗစ်ရှက်တဖီးလ်ကိုဆင့်ခေါ်ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယက်အီဂယ်နဲ့အထက်လွှတ်တော် Republican အမတ် Michael McCaul တို့ပူးတွဲတင်သွင်းတဲ့ဥပဒေကြမ်းထဲမှာဆီးရီးယားမြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်ဖို့ဆုံးဖြတ်တဲ့တူရကီအကြီးတန်းတာဝန်ရှိသူတွေကလူမျိုးတွေပေါ်လူခွင့်ချိုးဖောက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့လဲပါဝင်ပါတယ်။ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ403မဲ၊ကန့်ကွက်မဲ16မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာနေတိုးမဟာမိတ်နိုင်ငံအချင်းချင်းပေါ်ထားတဲ့သဘောထားနဲ့ကွဲလွဲနေတယ်လို့တူရကီနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်လွှတ်တော်အမတ်တွေဟာအကြမ်းဖက်သမားတွေကိုမစင်မချင်းအတိအမှတ်ပြုနေတယ်လို့လည်းဆွဆွဲထားပါတယ်။ဆီးရီးယားကကာဒ်လူမျိုးတွေနဲ့မဟာမိတ်ဖြစ်တဲ့တူရကီကာဒ်လူမျိုးတွေကိုတူရကီကခွဲထွက်ရေးတပုံအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတာဖြစ်ပါတယ် PACD ဆိုတဲ့ဥပဒေချမ်းကတူရကီအပေါ်လက်နက်ရောင်းချမှုကန့်သတ်မှာဖြစ်တယ်လို့စီးရေးကဏ္ဍနဲ့ဆက်ဆက်နေတဲ့တူရကီဗန္ဒားရေးလုပ်ငန်းတွေအပေါ်အရေးယူမှာဖြစ်ပါတယ်ဒါအပြင်တမရရီဂျက်တာရဲ့အာဒိုဝါနဲ့ငွေကြေးပိုင်ဆိုင်မှုတွေကိုလွှတ်တော်ကိုအစီရင်ခံဖို့လဲပါဝင်ပါတယ်ပထမကမ္ဘာစစ်ပွဲကာလကအာမေးနီးယားလူမျိုးတိမ့်တဲ့ချီကိုအော်တိုမန်တပ်တွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုဟာလူမျိုးရောတပ်ဖြတ်မှုဖြစ်တယ်လို့အတိအမှတ်ပြုတတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်မှဆယ်စုနှစ်အတွင်းပထမဆုံးဆောင်ရွက်တာလည်းဖြစ်ပါတယ်
မြန်မာနိုင်ငံပါဝင်ရှိတော်ရှာနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေရှစ်သင်းပတ်တဲ့တိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစ်စ်နိုင်ကိုယ်စားအဖွဲ့ကဆေးလုပ်ဖို့စီစဉ်ထားပါတယ်။ထိပ်သီးဆေးဝဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်ငါမှာခန့်လိုက်တဲ့အမျိုးသားလူမျိုးရေးအချံပေးရရှိရောဘတ်စီအိုဘရန်နဲ့ကုသရေးဝန်ကြီး ဝင်ကြီးဝေဘတ်စ်ရော့စတိုကိုဆင်းလုံးမှာဖြစ်တဲ့အကြောင်းမနေ့ကပဲအင်ဂျီရောကကြေညာချက်ထုတ်ပြန်ခဲ့တာပါ။အာဆီယံဆန်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတော့အသင်းဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအဆင့်မြင့်ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးတည်ဆံတွေ့ဆုံမဲ့အစီအစဉ်တွေလည်းပါဝင်မှာဖြစ်ပါရဲ့။ဒါမှမဟုတ်အမေရိကန်ကတော့ဒေါ်နယ်ထရန့်ကိုစားအမျိုးသားလူမျိုးရေးအချံပေးရရှိအိုဘရိုင်းတက်ရောက်မှာဖြစ်ပြီးကွန်ဒွေကိုစားဖွဲ့ကိုဦးဆောင်မဲ့ကုသရေးဝန်ကြီးရော့စ်ကတော့နိုဝင်ဘာ3ရက်နေ့ကနေ10ရက်နေ့ထိထိုင်းနိုင်ငံမှာရှင်းနေမှာဖြစ်ပြီးတင်းနင်းလာနေမှာကျင်းပမဲ့အင်ဒိုပစိဖိတ်စီးပွားရေးဖိုရမ်ကိုတက်ရောက်သွားမှာပါ။ပြီးခဲ့တဲ့နှစ်ထိပ်သီးညီလာခံတွေကိုတော့အမေရိကန်ကဒုသမ္မတမိုက်ပင်းစ်တက်ရောက်ခဲ့တယ်လို့2019ခုနှစ်တုန်းကထိပ်သီးညီလာခံကိုတော့ဒေါ်နယ်ထရန့်ကိုလည်းတက်ရောက်ခဲ့ပူပါတယ်။ဒီနေ့ထိပ်သီးစီးပွားရေးကိုတော့တရုတ်နိုင်ငံကဝန်ကြီးချုပ်လေကချင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေသူတို့လည်းတက်ရောက်ကြမှာပါ။မြန်မာနိုင်ငံကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ထိပ်သီးညီလာခံနေနဲ့ဆက်ဆက်စည်းဝေးတွေအတွင်းမြန်မာနိုင်ငံကရခိုင်ပြည်နယ်အခြေတဲ့တောက်တရုတ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုတွေအငြင်းပွားမှုပြဿနာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးစတဲ့ဒေသရင်းပြဿနာတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေမှာပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပြကြလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။
အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ထဲမှာလောင်ကျွမ်းနေတဲ့ဒေါမီကိုထိန်းနိုင်ဖို့မိသက်တွေစူးစမ်းနေတဲ့တစ်ချိန်တည်းမှာပဲပြည်နယ်ရဲ့အကြီးဆုံးဓာတ်ပိတ်ကုမ္ပဏီကမြို့နယ်တချို့မှာလျှက်စင်မီးတွေအင်္ဂါနေ့ကဖြတ်တောက်ခဲ့ပါတယ်။ပြတ်ကျတဲ့ဓာတ်ကြိုးတွေကနေမီးတောက်တွေမီးပွားတွေဖြစ်ပြီးမီးခူးမှာကိုကာကွယ်တဲ့အနေနဲ့ Pacific Gas and Electric ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကလူနေအိမ်နဲ့စီးပွားရေးလုပ်ငန်းစုစုပေါင်းတစ်တန်းလောက်ကိုမီးဖြတ်ထားပါတယ်။မင်းမလာတဲ့အတွက်နေရထိုင်ရေးအခက်အခဲဖြစ်တယ်လို့မိဖြတ်ခံထားရသူတွေကမကြေမနက်ပြောကြသလိုစီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာတောင်းတဲ့ချီဆုံးရှုံးတန်းတဲ့ချီဆုံးရှုံးရတယ်လို့ဒေါ်သာထွက်နေကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိကူးတဲ့အချိန်ပိုဆိုးစေတဲ့လေပြင်းတိုက်ခတ်မှုနည်းနည်းငြိမ်သွားပေမဲ့ပြည်နယ်တောင်ပိုင်းမှာနှစ်ပေါင်းများစွာအတွင်းတည်တည်သာသာလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်နောက်ထပ်မီးကွယ်ဆက်မှုတွေရှိလာနိုင်တာကိုမိသက်တွေကြိုတင်ပြင်ဆင်နေပါတယ်။အင်ကာနေတုန်းကတော့ပြည်နယ်တောင်ပိုင်းမှာလောင်နေတဲ့ဂက်ဒီတော်မီကိုရောမြောက်ပိုင်းမှာလောင်ကျွမ်းနေတဲ့ကင်းဂိတ်တော်မီကိုပါ15ရာခိုင်နှုန်းလောက်ထိန်းထားနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တွေမှာလေတိုက်နှုန်းတစ်နာရီကို128ကီလိုမီတာလောက်အထိပြင်းထန်နိုင်တာကြောင့်တောင်ပိုင်းကဂက်ဒီတော်မီလောင်ကျွမ်းမှုပိုပြီးကျယ်ပြန့်သွားမှာကိုစိုးရိမ်နေပါတယ်။ဂက်ဒီတော်မီလောင်ကျွမ်းမှုကြောင့်လောလောဆယ်မြေဧရိယာ265ဟက်တာလောက်ပျက်စီးဆုံးရှုံးနေပါတယ်။
ဒီရီမရီကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီမရီကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဤရနိုင်ငံကာဘာလာမြို့မှာမင်းညာကစန္ဒပြသူတွေကိုသနသမားကသူကပြစ်ခတ်ရကနေလူ18ယောက်တည်ဆုံပြီးရန်နဲ့ချီတန်ရခဲ့တဲ့ပေါ်တင်းနေမျိုးမျိုးထွက်ပေါ်လာပါတယ်ပြစ်ခတ်သူတွေကဤဝဲလုံယုံရေးတပ်ဖွဲ့ဝင်တွေဒါမှမဟုတ်လုံလင်းရဲလို့မျက်မြင်တွေ့သူတချို့ကပြောသလိုတချို့ကတော့တနသမားတွေကမျက်နှာဖုံးတွေဆွတ်ထားတယ်လို့လည်းပြောဆိုနေကြတာပါဒံရသူရေတွေ့ဟာ100ယောက်ထိရှိတယ်လို့လည်းတင်းတပုတ်ကဖော်ပြပါတယ်မျိုးအချုပ်ရေးမှုနဲ့ပကန်းမျိုးတို့ကအစိုးရတာဝန်ရှိသူတွေကတော့တည်ဆုံသူတယောက်မှမရှိဘူးဆိုပြီးငြင်းဆန်ထားကြတာပါစန္ဒပြသူတွေတည်ဆုံတယ်ဆိုတော့မဟုတ်မညောင်းနဲ့ဒံရသူတွေတော့ရှိရဲ့အကြောင်းလဲဒေသခံစစ်တပ်ကတပ်မှုတယောက်ကပြောပါတယ်ပြီးခဲ့တဲ့တောက်ကြံလေးကဆက်လို့အရေးနိုင်ငံတော်ဖြစ်ပေါ်တဲ့စန္ဒပြဝဲတွေအတွင်းတည်ဆုံသူရေတွေ့ဟာအခုဆိုရင်အနည်းဆုံး86ယောက်ရှိနေပါပြီဒီလဆောင်မှာတော့လည်းကြီးတဲ့စန္ဒပြဝဲတွေအတွင်းတည်ဆုံသူ150နီးပါးထိရှိခဲ့ပါတယ်
ဗြိတိန်နိုင်ငံမှာဒီဇင်ဘာ12ရက်ကျရဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်နိုင်ငံရေးပါတီတွေမဲဆယ်စည်းရုံးဖို့ပြင်ဆင်နေကြပါပြီ။ရွေးကောက်ပွဲကိုအချိန်ဆပြီးခရစ်စမတ်ပွဲတော်မတိုင်ခင်ကျင်းပဖို့အဆိုကိုအောက်လွှတ်တော်မှအင်္ဂါနေ့ကမဲအများစုနဲ့အတည်ပြုခဲ့တာပါ။အထက်လွှတ်တော်မှဒီအဆိုကိုဒီကနေ့ဆွေးနွေးဖို့ရှိပေမဲ့ကန့်ကွက်မဲ့ပုံမရှိပါဘူး။အထက်လွှတ်တော်အတည်ပြုချက်ရပြီးမြန်မာကြီးရဲ့ခွင့်ပြုချက်ရရင်တော့လာမယ့်ဗုဒ္ဓဟူးနေ့ကုန်ချိန်မှာလွှတ်တော်ကိုဖျက်သိမ်းမှာဖြစ်ပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့ရွေးကောက်ပွဲကျင်းပမယ့်ပေါ်ပြည်သူတော်တော်များများကလည်းကြိုဆိုကြပါတယ်။ EU နဲ့ဝန်ကြီးချုပ်ဂျော်ဆင်တို့အစိုးရကြားရရှိခဲ့တဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတိမပြုနိုင်တာကြောင့်ရွေးကောက်ပွဲဆော်ပြီးကျင်းပဖို့အတွက်ဝန်ကြီးချုပ်ဘော်ရစ်ဂျော်ဆင်ကအစိုးပြုခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုရှေ့တစ်ပတ်လွှတ်တော်ဖြတ်သိမ်းပြီးမှတရားဝင်စတင်မှာဖြစ်ပေမဲ့အဓိကပါတီကြီးတွေကတော့စည်းရုံးမဲဆွယ်မှုတွေလုပ်ဖို့ဆိုင်ပြေနေကြပါပြီ။ရွေးကောက်ပွဲမှာသူ့ရဲ့ conservative အများစုအနိုင်ရပြီးတော့ EU နဲ့ရထားတဲ့သဘောတူညီမှုတွေကိုပါလီမန်မှာအတည်ပြုနိုင်မယ်လို့ဝန်ကြီးချုပ်ကမျှော်လင့်နေပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဗင်ကလည်းနိုင်ငံကိုအသွင်ပြောင်းဖို့မျိုးဆက်တစ်ခုမှတခါတာရတဲ့ခွင့်အရေးဖြစ်တယ်လို့ပြောကြားပါတယ်။ EU ထဲကဗြိတိန်နှုတ်ထွက်တာကိုဆန့်ကျင်တဲ့စကော့တလန်နယ်ကအဓိက SNP ပါတီနဲ့ Liberal Democrats ပါတီတွေကတော့နှုတ်မထွက်ချင်ဘူးဆိုရင်သူတို့ကိုမဲပေးထောက်ခံဖို့ပြောနေကြပါတယ်ရှင
်။အမေရိကန်ပြည်အစုမှာတရုတ်နိုင်ငံကတရားရင်းနှီးမြှုပ်နှံမှုဟာ2016ခုနှစ်ကနေ2018ခုနှစ်တွင်ချစ်စင်ရိုင်းတို့တီချဆင်းသွားတဲ့အကြောင်းနယူးယောက်ခြေဆိုင်ရိုဒီယန်သုတေသနဖွဲ့ရဲ့လေ့လာချက်ကဖော်ပြပါတယ်။နယူးယောက်၊ရှီကာဂို၊ဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလိစ်တို့လိုမြို့ကြီးတွေကထိတ်တန့်အင်ချမ်းမြေလုပ်ငန်းတွေကိုတရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအရင်လိုအလူရဲ့ဝယ်ယူလာတယ်မရှိတော့တဲ့အတွက်အင်ချမ်းမြေနဲ့အခက်အခဲလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးချဆင်းသွားတာပါ။အင်ချမ်းမြေလုပ်ငန်းမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေထုတ်ထည့်ရောက်ခဲ့တဲ့2015နဲ့2016ခုနှစ်တွေအတွင်းမှာတော့ဒေါ်လာ16ဘီလီယံကျော်ထိစံချိန်တင်ခဲ့ပါတယ်။ဒါပေမဲ့လည်း2018ခုနှစ်အတွင်းအင်ချမ်းမြေနဲ့အခက်အခဲလုပ်ငန်းတွေမှာဒေါ်လာတန်100ကျော်ထိရင်းနှီးမြှုပ်နှံလုပ်ကံရမျိုးမရှိတော့တာကိုလေ့လာချက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်
။ထိုက်တော်ဝင်နန်းတော်အဆောင်တပ်ဖွဲ့ဝင်400ကိုထိုင်းပြည်မဟာဝဇီယာလောင်ကွန်ကယာရုကနေဖယ်ရှားလိုက်ပါတယ်။အိတ်ခန်းဆောင်လုံခြုံရေးတာဝန်ယူရတဲ့အဆောက်ဝင်တန်းအမျိုးသားနှစ်ယောက်ဟာမတင့်တော်တဲ့အပြုအမူနဲ့အိမ်တော်ရဲ့ဖောက်ပြန်မှုတွေကျူးလွန်ခဲ့တယ်လို့တော်ဝင်နန်းတော်ကအင်္ဂါနေ့နှောင်းပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ချန်နှစ်ယောက်ကိုတော့တော်ဝင်နန်းတော်လုံခြုံရေးတာဝန်ယူရသူတွေရှိရမယ့်သတ်မှတ်အရေးချင်းတွေနဲ့အညီတာဝန်ထမ်းဆောင်နိုင်ခြင်းမရှိတာကြောင့်နင့်နာကြီးတစုံတရာမပေးဘဲတာဝန်ကနေရပ်ဆိုင်းလိုက်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဗရင်မီဗျားငယ်တစ်ပါးကိုတစ္ဆာမဲမှုနဲ့တရားဝင်အနှင်းထားတဲ့တော်ဝင်ဘွဲနဲ့ယာရုအစားရောင်တွေအားလုံးပြန်ရုပ်သိမ်းခဲ့ပြီးသတင်းပတ်ပိုင်းအတွင်းမှာပဲအခုလိုမျိုးနန်းတော်ဆောင်ဝန်ထမ်းတချို့ထပ်ပြီးတော့အရေးယူခံရတာပါထိုင်းနိုင်ငံအတွင်းမှာတော်ဝင်မိသားစုကိုဝေဖန်တာဂုံတိတ်ခါညှို့နှောင်းအောင်လုပ်တာတွေကိုဥပဒေနဲ့တင်းတင်းကြပ်ကြပ်ကာကွယ်ပေးထားတာမို့နန်းတွင်ပြဿနာတွေကိုတိတိကျကျသိရဖို့ခက်ခဲပါတယ်ဗရင်မီဗျားငယ်အဖြစ်တင်မြောက်ခံခဲ့ရသူစနီးနတ်ဝမ်ဝါဇရီယာဘက်ဒီကိုတစ္ဆာမဲမှုနဲ့မိဗျားငယ်အဖြစ်ကနေသာမကထိုင်းတော်ဝင်တပ်မတော်ဘုံမူကြီးဘွဲကိုလည်းမကြခင်တုန်းကပြန်လဲရုပ်သိမ်းခဲ့ပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်းတို့ပြောပြပြီးခဲ့တာပါ။အခုတော့တွင်လွှာရီကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတိချစ်ကြောင်မီးသွေးဆက်ယုံကိုပြည်နယ်အစိုးရကမကြသေးခင်က၃နှစ်သက်တမ်းထပ်တိုးပြလိုက်တဲ့အတွက်ဒေသခံအင်အား1000ကျော်ဒီကနေ့ဆန္ဒဖော်ထုတ်ကန့်ကွက်လိုက်ပါတယ်။ဆက်ယုံကြောင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေပြီးတော့ပြည်အောင်စုအစိုးရကဒေသခံတွေကိုအသိမပေးဘဲနဲ့လုံခြုံရေးသက်တမ်းထပ်တိုးပြလိုက်တာကြောင့်ဒီဆက်ယုံကိုပိတ်သိမ်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြတာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကမြင်းမြန်ပြောသတင်းပေးပို့ထားပါရဲ့ရှင်။
တရုတ်အမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHMC ကုမ္ပဏီလောက်ကိုင်းနေရဲ့ဒီကြောင်မီးသွေးဓာတ်ပိစက်ယုံဟာမြန်မာနိုင်ငံမှာကြောင်မီးသွေးလောင်စာကိုသုံးပြီးလျှင်စစ်ဓာတ်ထုတ်နေတဲ့စက်ယုံတွေထဲကအကြီးဆုံးတစ်ခုဖြစ်ပါတယ်။ဒီစက်ယုံကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုအလေးမထားပဲပြည်အောင်စုအစိုးရကလုပ်ပိုင်ခွင့်ထပ်ပေးလိုက်တဲ့အပေါ်မှာမကြေနပ်တဲ့ပင်လောင်းမြို့နယ်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွဆိုရှာသူတွေပါဝင်တဲ့အင်အား1000ကျော်လောက်ကဒီနေ့အောက်တိုဘာ30ရက်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။တရုတ်ကုမ္ပဏီဘက်ကသဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးဝန်ဆောင်မှုပေးရဲ့ဤကတ်ကိုငှားပြီးဤရည်အစဉ်ခံစားနဲ့လုပ်ပိုင်ခွင့်ဆက်ရောက်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီအစဉ်ခံစားကိုပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာန ECD ကိုပေးပို့ခဲ့ပြီး ECD ဘက်ကဒေသခံတွေရဲ့တုံ့ပြန်ချက်ကိုအောက်တိုဘာ30ရက်နောက်ဆုံးထားပြီးစောင့်ကြည့်သွားမယ်လို့အကြောင်းပြန်ခဲ့ပါတယ်။ဒါကြောင့်ဒီနေ့အောက်တိုဘာ30ရက်မှာတိကျတားပေးဆက်ရုံအနီးနားကျေးရွာကဒေသခံတွေဟာသူတို့အနေနဲ့ဒီစီမံကိန်းကိုလိုမရှိကြောင်းစန္ဒထုတ်ဖော်ပြသခဲ့ရလို့မြန်မာနိုင်ငံပွင့်လင်းမြေတောင်မှုနဲ့တောင်ဝင်ယူမှုတောင်ဝင်ခံမှုဆိုင်ရာရပ်ဘတ်မဟာမိတ်အဖွဲ့မာတာရဲ့ရှမ်းပြည်နယ်တောင်ဝင်ခံဒေါ်မီမီသိန်းက VOA ကိုပြောပါရစေ
။ဒီရည်အစီအစဉ်ဆက်သွားဒီလောကအဆင်မပြေဘူး။လက်တွေ့မြေပြင်နဲ့လည်းတခြားရှိတဲ့ကိစ္စရပ်တွေကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒီအရာကကျွန်တော်တို့ကပဲအော်နေလို့မရဘူး။ကျွန်တော်တို့ကပဲပြောနေလို့မရဘူး။အဲ့တော့လူစုကလည်းပဲဒီအရာကိုသိဖို့လိုအပ်တယ်။ပြန်လူစုပုံတိုင်းကလည်းပဲဒီအရာကိုမလို့ချင်ဘူးဆိုတဲ့ဟာမျိုးကိုသူတို့ပုံတိုင်းကအတန်ပေးတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီထက်လိုက်ရှိတဲ့ဒီ30ရက်နေ့အောက်တိုဘာ30မှာကျွန်တော်တို့ကလူစုကိုလည်းပဲကျွန်တော်တို့ကအစိုးရကိုလည်းကျွန်တော်တို့ကပြန်ပြီးတော့မှအတန်ပေးတာဖြစ်တယ်ပေါ့နော
်ပြည်အောင်စုအစိုးရကဒေသခံတွေရဲ့တောင်းဆိုချက်ကိုလေးမထားပဲစက်ယုံကို3နှစ်သက်တမ်းထပ်တိုးပေးလိုက်တဲ့အပေါ်မှာဒေသခံတွေကမကြည်နပ်ကြပါဘူးပြည်နယ်အစိုးရအနေနဲ့မဂါဝက်30အထိသာထုတ်လုပ်ခွင့်ရှိရကြောင်းဒီတိကျဓာတ်ပိစက်ယုံကအဲ့ဒီသတ်မှတ်ချက်ထဲကျော်လွန်ပြီးဆေးစစ်တအား100မဂါဝက်ထုတ်လုပ်နေတဲ့အတွက်ဒီကိစ္စကို ပ ြည်နယ်အစိုးရရဲ့ထောက်ခံချက်နဲ့ပြည်အောင်စုအစိုးရကတိုက်ရိုက်ကင်တွယ်နေရပါဒါပေမဲ့ပြည်အောင်စုအစိုးရအနေနဲ့လုံပိုင်ခွင့်တချို့ကိုကျော်လွန်ပြီးလုပ်ခဲ့ကြောင်းတီချစ်ကျွော်အုပ်စုဒေသခံစိုင်းထူးကပြောပါတယ
်ဒီဥစ္စာကလေ၃နှစ်သက်တမ်းတိုးနေတယ်ပေါ့နော်လက်တွေ့ဝန်ကြီးဌာနကတိုးတယ်ဥပမာဥပဒေရဲ့အထောက်အထုံးလုပ်မှုရရဆိုသူကတပါးပဝန်ကျင်ဝန်ကြီးဌာနကအဲ့ဒီဖက်လာတဲ့စီခံစာကိုသူကကြည့်ကြည့်ရတယ်အဲ့ဒီဒီအစင်ခံစာကိုသူကကောင်းမွန်တဲ့စီခံစာဟုတ်မဟုတ်ဆိုသူတို့အရင်သုံးသပ်ရတယ်အဲ့ဒီတဘောပဝန်ကျင်ဝန်ကြီးဌာနကသုံးသပ်နေတဲ့ကာလမှာပဲလက်တွေ့ဝန်ကြီးဌာနကတော့ချက်တန်းတူးတယ်ဆိုကိုရဲ့လုပ်ပိန်ခွင့်ကိုဒေါ်နွန်ပြီးတော့လုပ်တယ်လို့ဆိုတာသာမန်ဆိုင်ရာချင်းချင်းမှတာနားလည်မှုပဲလွဲတာလားပေါ့နော်ဒီကိစ္စလည်းမသိသေးဘူ
းတရုတ်ကုမ္ပဏီကိုတက်တန်းသုံးနှစ်ထပ်ပေးလိုက်တဲ့ကိစ္စဟာပြည်내အစိုးရရဲ့သဘောထားမှတ်ချက်ကြောင့်လည်းဖြစ်နိုင်ကြောင်းဒေသခံတွေကပြောနေကြတာလည်းရှိပါတယ်ရှမ်းပြည်နယ်အစိုးရခွင့်ပြုချက်နဲ့တီချစ်ကြောင်မီသွေးစက်ရုံဆက်ပြီးလက်ပတ်ခွင့်ရခဲ့သလားလို့ VOA ကမေးရတဲ့အခါမှာပြည်내လျှက်စစ်ဝန်ကြီးစိုင်းရှန်တစ်လုံကအခုလိုပြန်လည်ဖိကြားခဲ့ပါတယ
်။ကျွန်တော်လည်းမေးချင်တယ်ကျွန်တော်ပြနေတဲ့လူတွေသူတို့အိမ်မှာမိမတုံးကြဘူးလားပေါ့သူတို့နိုင်ငံမှာမိလုံလောက်နေပြီလားပေါ့သူတို့မိမတုံးလည်းတခြားလူအတိုင်းကသူတို့ပြန်ဖြန့်လို့ရတာပေါ့နော်ဟုတ်လားမလားဒီလိုကျွန်တော်ပူဆောင်မှုပေးတာပဲလေလူချင်းတဲ့အဖွဲ့ရှိတယ်မလူချင်းတဲ့အဖွဲ့ရှိတယ်ဒါတဘောပဲ
တရုတ်မျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHMC ဟာ2002ခုနှစ်မှာတီချစ်ကြောင်မီသွေးဒါဘေးစက်ရုံကိုလုပ်ကင်ခွင့်ရခဲ့ပြီးဦးသိန်းစိန်ဆိုရလက်ထက်2014ခုနှစ်မှာလူလူရဲ့ကန့်ကွက်မှုတွေရှိခဲ့လို့ခေတ္တရန်နာခဲ့ပါတယ်။အဲ့ဒီနောက်2015မှာနောက်ထပ်တရုတ်ကုမ္ပဏီဖြစ်တဲ့ဝူစီဟွာကွမ်းနဲ့လက်တွဲခဲ့ပြီးဒီနေ့အထိဆက်လက်ပတ်နေခဲ့တာပါ။တီချစ်ဒါဘေးစက်ရုံကိုလောင်စာအထူးထောက်ပံ့နေရကတော့အေဂျင်စွမ်းရင်တဘာဝအရင်းမြစ်များဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီဖြစ်ပြီးသူတို့လုံဆောင်နေတဲ့ကြောင်မီသွေးမိုင်းတွင်ကိုမနေ့ကအောက်တိုဘာ29ရက်ကမှတ်တမ်းတပ်ပုံယူခဲ့တဲ့သတင်းသမားတချို့နဲ့ဒေသခံတွေကိုကုမ္ပဏီဝင်သား50လောက်ကလာရောက်တားမြစ်ခဲ့ပါတယ်။တီချစ်ကြောင်မီသွေးစက်ရုံနဲ့ကြောင်မီသွေးမိုင်းတွင်ကိုပိတ်သိမ်းပေးဖို့ဒေသခံတွေကဒီနေ့မနက်ပိုင်းစံနာပြနေလုံးမှာပဲအေဂျင်ကုမ္ပဏီရဲ့ကြောင်မီသွေးမိုင်းတွင်မီစာပုံပြူချခဲ့ပြီးစဘာဆိုင်ရင်တချို့နဲ့ခဲညင်သည့်ဆိုင်ခင်းတွေပျက်စီးသွားသလိုလမ်းပိတ်ဆို့မှုတွေလည်းဖြစ်ပေါ်ခဲ့ရလို့ဒေသခံတွေကပြောပါတယ်
။ကိုစော်ထဲသတင်းပေးပို့ထားရပါ။အခုဆက်ပြီးတော့ထိုင်းမြန်မာချစ်ကြည်ရေးတရားတစ်ခုဒီကနေ့ဖွင့်လှစ်တဲ့အကြောင်းသတင်းလာကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုဖြတ်ပြီးတော့ကရင်ပြည်နယ်မြဝတီနဲ့ထိုင်းနိုင်ငံတခိုင်ကမဲဆောက်မြို့နယ်ကိုဆက်သွယ်ပေးထားတဲ့ထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်2ဖွင့်ပွဲနဲ့နယ်စပ်ထိန်းချုပ်ရေးဇုန်ကိုဒီကနေ့အောက်တိုဘာ30မိနစ်မှာစတင်ဖွင့်လှစ်လိုက်ပါတယ်။ဒီတရားဟာရှေ့တောင်အာရှ၅နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်စတဲ့နိုင်ငံတွေရဲ့ကုန်သွယ်ရေးကိုပုံမတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တယ်လို့ထိုင်းအစိုးရကပြောသလိုဒီတရားဖွင့်တာဟာမြန်မာနဲ့ထိုင်းပင်လယ်စိတ်ကမ်းမြူတွေအထိကုန်သွယ်မှုစနစ်တွေကိုချိတ်ဆက်သွားမယ့်အစီအစဉ်လည်းဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတက္ကသိုလ်အတွင်းကမဲဆောက်မြို့ထက်ဆိုင်လိုအပ်နေဆက်နေရာနဲ့မြန်မာဘက်ခြမ်းကမြဝတီမြို့ကိုချိတ်ဆက်ထားတဲ့နှစ်နိုင်ငံချစ်ကြည်ရေးတရားအမှတ်2ကိုထိုင်းနိုင်ငံပို့ဆောင်ဆက်သွယ်ရေးဝန်ကြီးမစ္စတာဆက်စရန်ချစ်ချော့နဲ့မြန်မာနိုင်ငံကဆောက်လုပ်ရေးဝန်ကြီးဦးဟန်စောတို့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီတရားတစ်ကနေဦးသန်းသွားလာရေးအတွက်ပို့ပြီးတော့အဆင်ပြေစေလိမ့်မယ်ဆိုပြီးထိုင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးမစ္စတာဆက်စရန်ချစ်ချော့ကတရားဖွင့်ပွဲအခမ်းအနားမှာအခုလိုပြောသွားပါတယ်
။ဆိုင်ကလုနာဟိတ်ဂျီပတ်စစ်ပထမနိုင်ငံချစ်ပေါ်ဆိုင်ကထိုင်းဒီစာဖိုင်ပြန်မှာထားမဲ့နံပါတ်2ในวันนี
้အခုလိုမျိုးတရားအမှတ်နဲ့ဖွင့်လှစ်ပေးနိုင်ခဲ့တဲ့အတွက်ချစ်ကြည်ရေးတရားအမှတ်တစ်ကနေကူးတန်းသွားလာနေတဲ့အဆင်မပြေဖြစ်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်ပြီးနှစ်နိုင်ငံကုန်သွယ်ရေးလမ်းကြောင်းမှာတိုးတက်မှုတွေရလာစီပါမယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဟာ2018ခုနှစ်ထဲမှာပုံမတိုးတက်ကောင်းမွန်လာခဲ့ပြီးဘဏ်ငွေဘီလီယံ200နီးပါးအထိကုန်သွယ်ရေးပမာဏတိုးတက်လာပါပြီ။တစ်နှစ်ကိုဖြတ်သန်းသွားလာနေတဲ့ကားပေါင်း2,300,000ကျော်ရှိပြီးတစ်နှစ်ကိုကားအစီးရေ630ကျော်ဖြတ်သန်းနေရမှာထိန်းချုပ်မှုတွေအဆင်မပြေဖြစ်ရပြီးကားတွေပြည့်ကျက်ကကားရရှိကြီးတွေနဲ့နိုင်ပေါင်းများစွာဆောင်ဆိုင်နေကြရပါတယ်။အခုလိုမျိုးတရားအမှတ်နဲ့ဖွင့်လှစ်လိုက်တဲ့အတွက်ကုန်စည်ပို့ဆောင်ရေးမှာနှောင့်နှေးကြံ့ကြာမှုတွေဖြစ်ချင်းနိုင်တော့မှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။ဒါ့အပြင်အရှေ့တောင်အာရှ၅နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်တို့နဲ့လည်းကုန်သွယ်ရေးပုံမတိုးတက်ကောင်းမွန်လာတော့မှာဖြစ်ကြောင်းဝန်ကြီးစီယန်ချစ်ချော့ကထိုင်းဘာသာနဲ့ပြောခဲ့တာပါ။တရားအမှတ်နှစ်ဖွင့်ပွဲကိုမြန်မာဘက်ကဆောက်လုပ်ရေးဝန်ကြီးဦးဟန်စောအပြင်မွန်နဲ့ကရင်ပြည်နယ်တို့ကဝန်ကြီးချုပ်တွေနဲ့အတူပြည်နယ်အစိုးရအဆင့်မြင့်အရာရှိကြီးတွေလည်းတက်ရောက်ခဲ့တာပါ။ထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်နှစ်ဖွင့်လျက်ရတဲ့ရည်ရွယ်ချက်ကိုတော့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါဗျာ။
ကျွန်တ
တို့မြောင်းမှန်းချက်ကတော့ဟိုဘက်ဒီတက်တို့ဘက်ဆိုရင်ရန်ကုန်ဒီလဝါပေါ့
ဟုတ်
ဒီထိုင်းဘက်ဆိုရင်တော့ကျွန်တော်တို့ဘန်ကောက်လန်ချ်ပန်ဝက်ဒီဘက်ပင်လယ်စကန်နှစ်ခုအခြေချက်မဲ့အစီအစဉ်ပါမှာခင်ဗျာအဲ့ဒါလေးကျွန်တော်တို့ဆက်တင်ကောင်းထက်ပေါ်တာပေါ့ခင်ဗျာ
ထိုင်းဘက်တက်ဆိုင်ရင်မြန်မာဘက်ကကုန်သွယ်မှုပမာဏကတော့နေပါပါတယ်ဒါပေမဲ့ပြောင်းကုန်တင်ပို့နိုင်မှုကတော့2018ခုနှစ်ထဲမှာအများကြီးတိုးတက်လာခဲ့တယ်ဆိုပြီးဦးတည်ဆောင်ကပြောပြပါတယ
်ဆရာကျွန်တော်တို့ဒီပုံမှန်လက်ရှိဟိုကုန်သွယ်မှုလေဒီခဏတိုင်းဆက်လုပ်မယ်ကျွန်တော်တို့လည်းအဲ့လိုပဲခင်ဗျာ1 billion ပေါ့ကျွန်တော်လေအဲ1 billion ပေါ့ဟိုတန်းပထောင်ပေါ့နော
်ဟုတ်ကဲ့
ဒီ1 billion ဒီနေ့လည်း1 billion ကတ်သွားပါခင်ဗျာ1 billion ကျွန်တော်တို့ချုပ်ပြီးတော့1 billion ညောင်မှန်းချက်ကိုကျွန်တော်ပြေးမှာပေါ့ဟုတ်ကဲ့နေပြီမှာဒီညတော့ကျွန်တော်တော်တော်တိတာတက်လာပါတယ်ဥမာကျွန်တော်တို့ကြောင်းလို့ပဲလို့အခုချင်းကြောင်းပေါ်မှာအရင်တော့ကျွန်တော်တို့ကဒီ HO 5% 10% တော့ကြိုးစားခဲ့ရတာပါမှာခင်ဗျဟု
တ်ကဲ့
ဆိုတော့လည်းပဲအခုကျွန်တော်တို့ဒီညထဲမှာ 30% ညောင်မှန်းပြီးလုပ်ခဲ့ပြီနဲ့ကြောင်းတက်လာပေါ်မှာကြောင်းတက်လာရဲ့အတွက်ကျွန်တော်တို့အဲကြောင်းရာသီတုန်းကဆို42ထိကျွန်တော်ရခဲ့ပါတယ်ခင်ဗ
ျထိုင်းနဲ့မြန်မာကုန်သွယ်ရေးအဓိကနေဆက်လမ်းကြောင်းတွေကတော့တာချီလိုက်မယ်ဆိုင်ကော့တောင်ရင်နောင်းနဲ့မြောက်ရီမဲဆောက်လမ်းကြောင်းတွေဖြစ်ပြီးမြောက်ရီမဲဆောက်နေဆက်လမ်းကနေကုန်သွယ်နေတဲ့ပမာဏဟာထိုင်းမြန်မာနေဆက်ကုန်သွယ်မှုအားလုံးရဲ့60ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။ထိုင်းဘက်ကနေမြန်မာနိုင်ငံဘက်ကိုပို့နေတဲ့ကုန်ပစ္စည်းတွေကတော့ထိုင်းနိုင်ငံထုတ်ဆက်လုပ်ရေးသုံးပစ္စည်းတွေနဲ့စွမ်းအင်သုံးလောင်စာဆီတွေအများဆုံးဖြစ်ပြီးမြန်မာဘက်ကပဲနဲ့ပြောင်းစတဲ့ကုန်ကြမ်းတွေသာအများဆုံးတင်ပို့နိုင်တာဖြစ်ပါတယ်။အခုလိုမျိုးဖွင့်လှစ်ခဲ့တဲ့မဲဆောက်မြောက်ရီချစ်ကြည်ရဲ့အမှတ်နှစ်တရာကြီးကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ငွေတန်ပေါင်း4200အကုန်ကျခံပြီးတိစောက်ခဲ့တာဖြစ်ပြီးမဲဆောက်မြောက်ရီအမှတ်နှစ်ချစ်ကြည်ရဲ့တရာရှိဟာမြန်မာဘက်ချမ်းမှာ4ကီလိုမီတာနဲ့ထိုင်းဘက်ချမ်းမှာ18ကီလိုမီတာဖြစ်ပါတယ်။အမှတ်နှစ်ထိုင်းနယ်မှာဖြစ်ကြေးတရားဟာမြောက်ရီမြို့နယ်ရေဘူးကျေးရွာကနေတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချမ်းကမဲဆောက်မြို့နယ်ချိတ်ဆက်ထားတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်ကြီးမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစ်ကြီးမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOE အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOE မြန်မာပိုင်းရဲ့ပုဒ်ထူးနေ့ညနေပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ Syria မြောက်ပိုင်းကကတ်တပ်ဖွဲ့တွေနဲ့အတူ IS အကြမ်းဖက်သမားတွေကိုတိုက်နေတဲ့ American တပ်ဖွဲ့တွေကိုဒီလအစောပိုင်းမှာပြန်ရုပ်ခဲ့ပြီးမဲ့ Syria ရေနံတွင်းတွေကိုကာကွယ်ဖို့ထိတ်တန့်ဦးစားပေးအဖြစ်သတ်မှတ်လိုက်တဲ့ American သမ္မတ Donald Trump ကရေနံတွင်းတွေရှိတဲ့နေရာတွေကို American တပ်ဖွဲ့တွေကိုစီလွှတ်လိုက်ပါတယ်။ VOA ရဲ့တန်တမန်ရေးရာသတင်းတောက် Cindy Sain သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်။
Syria မြောက်ပိုင်းကနေ American တပ်ဖွဲ့တွေရုတ်သိမ်းလိုက်တဲ့အတွက် Turkey တပ်တွေဝင်တိုက်ခံခဲ့ရတဲ့အပေါ်စိတ်ဆိုးဒေါရထွက်နေကြတဲ့ Kurds တပ်ဖွဲ့တွေရဲ့ပုံရိပ်တွေဟာသမ္မတ Trump ရဲ့လုပ်ရနေပတ်သက်ပြီးတော့ကြေကြေပြတ်မြဝေဖန်ပြောဆိုမှုတွေအပေါ်မိမောင်းထိုးပြလိုက်တယ်လို့ဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်း Syria မြောက်ပိုင်းကရေနံသွင်းတွေကိုကာကွယ်ဖို့ဆန္ဒရှိနေတဲ့သမ္မတ Trump ကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ
်။ The oil is you knowSo valuable.
ရေနံတွေဆိုတာတော့ဒမုကြီးတွေရပါ။နံပါတ်1ရေနံဟာ ISIS တွေအတွက်အားပြေလောင်စာဖြစ်တဲ့နံပါတ်2ရေနံတင်းတွေလက်လွတ်ခဲ့ရဘူးတဲ့ CAR တပ်ဖွဲ့တွေအတွက်ကြိုးရှိမယ်။နံပါတ်3ရေနံတချို့ကိုကျွန်တော်တို့ဝယ်ယူနိုင်မှာဖြစ်တဲ့အတွက်အမေရိကန်တွေတက်လည်းကြိုးရှိမယ်။ဒါကြောင့်အမေရိကန်ရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ Exxon Mobil ကိုအဲ့ဒီနေရာမှာနီလန်းတကျသွားပြီးတော့လုပ်ကင်မှုဆွေးနွေးဖို့စဉ်းစားထားပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကလည်းအမေရိကန်တပ်တွေဆီလိုရဲ့ကိစ္စအခုလိုရှင်းပြပါဗျ
။ We are now taking some actions. I'm not going to get into the details.
ကျွန်တော်တို့အခုစတင်လုပ်ရှားနေပါတယ်။ဒီကိစ္စကိုမပြောတော့ပါဘူး။ CIA အစိုးရရင်းနှီးတွင်နေ IS တွေလက်ထက်ပြန်ရောက်မသွားအောင်ကာကွယ်ဖို့အမေရိကန်ရဲ့တပ်ဖွဲ့တွေကိုအားပြည့်သွားမှာပါ။ဘာလို့လဲဆိုတော့ဒေတာတွင်မှာရောဥရောပနဲ့အမေရိကန်ပြည်ထောင်စုကိုပါ IS ကျန်းဖက်သမားတွေတိုက်ခိုက်မလာနိုင်အောင်သူတို့အတွက်ရေးပါတဲ့ရေးမြစ်တွေလက်လန်းမမီအောင်လှုပ်ထားဖို့လိုပါတယ်။
ပြခဲ့တဲ့နှစ်ပိုင်းတွင်မှာတော့ရေနံတွင်းတွေကိုပဲ IS အကြမ်းဖက်သမားတွေအမိပြုတ်ခဲ့ရတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။အီမော်ရီတက်ကတိုကလော်ရီဘလန့်ကစကပ်ကတစင်အခုလိုပြောပါတယ်
။
When ISIS was controlling a lot of territory in Syria and Iraq, it used the oil fields to fuel the military operations.
The oil fields to fuel the military operations. The oil fields to fuel the military operations.
Brown Tech Doga, Jeff Colgan Gale, Skype Cartesian, Kulu, Piovale.
American oil companies would face a host of
American company, Toby Louis, Letuy Sanna Kaka Shiva, Yaisan Kakari, Letuy Sanna Singo Chedil, and Yaga Shiva, Taluaki Sam Hobo, Nabidi Lulupu, Kaimu, through Manaka Sanashi, Lulachinum, Timau.
A sheet 11 case among American Wimiro, Patanirha, Eriga, Yinan Rijan Pide, Subi, Ajam Patama, Osma bin Laden, Letter Lagrega Sabiro, Islamic Sonia Briga, Machakana, Piosu Lajare Lule, Jeff Goldenga, Vio Ego Piovare.
This kind of comment and suggestion from President Trump.
Yeah, Yinan American, when I'm a Vasure, I'm not trying to do much of a jump at the Maritura Suriga, Mane Subi, a TP Pilatu, Pinivari. She 11 did that, Yinan Patalu.
ဒီလိုပြောဆိုနေကြတယ်မှန်တယ်ဆိုတာမျိုးတွေဖြစ်လာရင်တော့အမေရိကန်နိုင်ငံသားရဲ့ရရှိလုံခြုံရေးပုံမှာလည်းတရားမှုတွေရှိလာနိုင်ပါတယ်စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ခင်မင်မီတော်ရဲ့အမြင်သဘောထားတွေရှိတဲ့အတွက်သမ္မတထရမ့်ကရှင်းနိုင်ပေါ်အယုံထားပြောနေတယ်လို့လော်ရီဘလန့်ကပြောပါတယ်
ဒီကနေ့ကပါမှာအဲ့ဒီလိုနီလန်းတွေနဲ့လောက်ကင်ကြတာတော့မဟုတ်ပါဘူးဆီးရီးယားပဋိပက္ခမှာပါဝင်ပတ်သက်နေတဲ့သူတွေအတော်များသလိုရုရှားကတ်စ်တပ်ဖွဲ့ဆီးရီးယားတပ်ဖွဲ့တွေမကအီရန်တပ်ခိုက်ရေးတမားတွေတောင်ပါဝင်နေကြတာဖြစ်တဲ့အတွက်အဲ့ဒီကရေနံလောက်ကွက်တွေကိုထိန်းချုပ်ဖို့ဆိုတာရှင်ပြိုင်မှုအတော်များမဲ့ပုံရှိတယ်လို့လဲကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်ရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံခြားရေးဌာနကယူကရိန်းရဲ့ချင်းချင်းသူတွေနေထွက်ဆိုဖို့ရှိပါတယ်။သမ္မတထရမ့်ကနိုင်ငံရေးပြန်ပြည့်ဖို့စုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တဲ့ပေါ်အလွန်မင်းဆိုးရင်တည်းအတွက်ထက်တောင်းရှိသူတွေကိုအတိပေးအကြောင်းကြားခဲ့တဲ့အကြောင်းအင်ဂျီရောမျိုးသားလွန်ယုံရင်းဝန်ထမ ချက်မှုကလူမျိုးတုံးတက်ချက်မှုမြောက်တယ်လို့အသိမှတ်ပြုဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်ကတည်ပြုလိုက်တဲ့အပေါ်တူရကီကဒီကနေ့ပဲကန့်ကွက်လိုက်ပါတယ်။ဥပဒေချမ်းကိုအောက်လွှတ်တော်မှာမနေ့ကတည်ပြုခဲ့ပြီးတဲ့နောက်တူရကီဆိုင်ရာအမေရိကန်တမကြီးဒေးဗစ်ဆက်တာဖေးကိုစင့်ခေါ်ပြောဆိုခဲ့တဲ့အကြောင်းတူရကီနိုင်ငံဝန်ကြီးဌာနကပြောကြားလိုက်တာပါ။အမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီကိုထိန်းနိုင်မှုမိသက်တွေကြိုးစားနေတဲ့ကြားတစ်ချိန်တည်းမှာပဲပြည်နယ်အကြီးဆုံးဒါဘေးကုမ္ပဏီကမြို့နယ်တစ်ချို့မှာလက်စစ်မျိုးကိုမနေ့တုန်းကပဲဖျက်တောက်လိုက်ပါတယ်။မြန်မာနိုင်ငံပါဝင်800ဆက်နိုင်ငံများတင်အာဆီယံနဲ့အရှေ့အရှာထိတိညီလာခံနေရှစ်သိန်းပတ်တဲ့ထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကစစ်နေကိုယ်စားအဖွဲ့ကိုသာဆီလုပ်ဖို့စီစဉ်ထားပါတယ်။ထိတိစည်းဝေးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြာသေးခင်ကမှခန့်လိုက်တဲ့မျိုးသားလူညီအချက်ပေးရရှိရောဘတ်စီအိုဘရန်နဲ့ကုသန်ရောင်းဝယ်ရေးဝန်ကြီးဝေဘာရော့စ်တိုကိုဆင်လွတ်မှာဖြစ်တဲ့အကြောင်းမနေ့ကပဲအင်ဗီယိုကကြေညာချက်ဆောင်ထုတ်ပြန်ပြီးကြေညာလိုက်တာလည်းဖြစ်ပါတယ
်။တရင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လို့ရမှုကအနမ်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Threads ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ဗီဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Intel Set 17နဲ့ Mia Set 3ဂျူရူတို့ကနေထုတ်လွှင့်ပေးတဲ့VOA နေ့စဉ် TV စီစဉ်တွေကိုလည်းစောင့်မျှော်ကြည့်ရှုနိုင်ပါရဲ့ရှင်။ VOA စီစဉ်တွေကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is VOA.